မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့ငွေကြေးဖောင်းပန်းမှုတွေကြောင့်လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအချက်အလက်မျိုးစုံနဲ့နိုင်ငံတော်ဝန်ရင်ဆိုင်နေရပါတယ်။အဲ့ဒီလိုမတည်မငြိမ်အခြေအနေတွေဟာလူသားတွေပေါ်သားမှာကလူတွေမိခိုးနေရတဲ့သဘာဝပတ်ဝန်းကျင်အပေါ်မှာပါကြီးမားတဲ့တည်ရောက်မှုတွေရှိနေပါတယ်။ပြည်ခဲ့တဲ့နှစ်ပိုင်းလောက်ကမှပြည်သူအယုံဆိုင်မှုအတော်များများရလာခဲ့တဲ့သဘာဝပတ်ဝန်းကျင်ထိနေရဲ့လှုပ်ရှားမှုတွေဟာလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနောက်တန်းရောက်ကုန်ပါတယ်။မြန်မာနိုင်ငံတွင်းကလက်ရှိသဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုတွေအကြောင်းမင်းမြန်တင်ပြထားတာကိုရှုစားနာစင်ပါရှင်မြန်မာနိုင်ငံတွင်းကလက်နက်ကိုင်တိုက်ပွဲတွေနဲ့စီးရီးမတိမငိမ့်ဒေသနဲ့ပြည်သူတွေဟာဥဒုယာတိပြောင်းလဲမှုအကျိုးဆက်နဲ့ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေကြရပြီးသဘာဝဘေးဒဏ်တွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့လိုအပ်တဲ့အချက်အပတ်နဲ့ရင်းမြစ်တွေတိတ်ကိုနယ်ပါကြတယ်လို့မြန်မာအရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်တဘာဝပဝန်းကျင်အရေးစေဝင်စားကြသူတွေကြမှာလဲလက်ရှိအခြေအနေမှာတူချင်းတယောက်ချင်းရက်ချင်းအသီးသီးအလိုက်အခက်အခဲတွေနဲ့အတူနိုင်ငံရေးစီးပွားရေးအရာဖိစီးမှုတွေရှိနေကြတဲ့အတွက်ပဝန်းကျင်အရေးဟာအရင်တုန်းကလိုဦးစားပေးအနေထားမှာမရှိတော့ဘူးလို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်မှာတဘာဝပဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့သူတေတီဦးဝင်းမျိုးသူက VOA ကိုပြောပါတယ်ဒါပေမဲ့လည်းငိုကလေးကပဝန်းကျင်ထိနေရေးကိုယုံယုံကြည်ကြည်နဲ့လောက်ကန်ချင်တဲ့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့လုပ်နေကြစေဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်
။ဟိုသူကတော့အဓိကကကိုယ်နာမည်တက်ပြီးလုပ်ဖို့တဲ့အနှစ်သာရအားဖြင့်အရောအောက်မှာဟိုမှာတက်တော့ပြုံးနေဆိုလဲတက်တော့ပြုံးဆင်ပေါ်ရေညင်းညမ်းနေဆိုလဲရေညင်းညမ်းနေပေါ့နော်။ဆိုတော့အဲ့ဒါမျိုးလေးတွေကိုတားဆီးနိုင်ဖို့ကတော့လုပ်နေကြတာပဲလေဘယ်သူမှဆိုင်းဖို့ထိုးပြီးတော့လုပ်တာတော့မရှိဘူးပေါ့။အဲ့တော့သူ့ရဲ့အနေထားမျိုးမျိုးနဲ့ဟလာတော်ပြောလို့ပေါ့ဟိုနာမည်မခံမင်းနဲ့လုပ်နေတာလေရှီကောင်းလည်းရှိမှာပေါ့လေဘာလို့ဒီချိန်မှာကရှုပ်ထွေးမှုတွေတိတ်ဖြစ်နေတာမလို့လားအပ်တယ်နဲ့မလို့လားအတဲဆိုးကျိုးတွေရမှာဆိုတော့အလုံးအသီးသားဆောင်နေကြတာပါရှိနိုင်ပါတယ်ဒါပေမဲ့ချုပ်ဖွဲ့ကြတော့လေဟိုမြမကြီးမှာတော်ပြောလို့ပေါ့နော်ပြိပခါပေါ့ပြိပခါဖြစ်တဲ့နေရာနဲ့ပြိပခါဖြစ်တာနဲတဲ့နေရာပေါ့ကိုကတော့ပြိခါကတော့နေရာတိုင်းလိုလိုဖြစ်နေတယ်အဲ့တော့ပြိပခါနဲတဲ့နေရာတွေမှာတော့ဆောင်းပတ်ဝင်းကြီးရေးရလှူရှားမှုလေးတွေရှိတယ်ဆိုရင်တော့လေအဲ့တက်ဆိုင်ရာအဖွဲ့တွေကဆက်ပြီးတော့လက်ရှိလုပ်ငန်းလေးတွေပေါ့နော်လုပ်နေတာလေးတွေတော့ရှိပါတယ
်2008ခုနှစ်မှာတိုက်ခိုက်ခဲ့တဲ့ Cyclone Nagis မှာအတုံယုံတေဆုံးနေကြတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေကိုလူမှုဆမျက်နာတွေမှာတွေ့မြင်ခဲ့ကြရပြီးတဘာဝဘေးအန္တရာယ်တန်းကိုမျက်မြင်ဒိဋ္ဌကြုံတွေ့ခဲ့ရပါတယ်ဒီမိုကရေစီအစိုးရတရရွေးကောက်တင်မြှောက်ခဲ့ပြီးတော့2013ခုနှစ်နောက်ပိုင်းမှာတော့ဥဒုယာတိပြောင်းလဲမှုနဲ့သူ့အကျိုးဆက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့တတိပြုမိလာကြသလိုလူထုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာပါတယ်။အဲ့ဒီလိုလူထုလှုပ်ရှားမှုတွေကြောင့်တရုတ်နဲ့အချိုးတူလှုပ်ကိုင်းတဲ့မြစ်ဆုံရေအားလျှက်စစ်ထုတ်လုပ်ရေးလုပ်ငန်းမျိုးတောင်ရပ်ဆိုင်ခဲ့ရတာပါ။တဘာဝပဝန်းကျင်အရေးလှုပ်ရှားသက်ကြွတဲ့လူငယ်လူရွယ်အဖွဲ့အစည်းတွေကိုလည်းဒေသပေါင်းစုံမှအတွေ့ရများလာသလိုတနိုင်တပိုင်းအားနဲ့လှုပ်ကိုင်းကြတဲ့လူမှုအဖွဲ့လေတွေလည်းတွေ့လာရပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဘာဝပဝန်းကျင်ထိနေရေးလုပ်ငန်းတွေလည်းအရင်လိုလှုပ်လှက်စွာလှုပ်ရှားဆောင်ရွက်လို့မရတော့ပါဘူး။တစ်ပင်ဆက်ပြိုးရေး၊ပလတ်စတစ်ညံ့ညမ်းမှု၊ဓာတ်မြေဩဇာအလွန်အကျွံအသုံးပြုမှုနဲ့ရေထွက်တဘာဝတရားစရထိနေရေးပညာရေးလုပ်ငန်းတွေကိုလိုင်စင်ရအသိန်းအဖွဲ့နဲ့လုပ်ကိုင်နေတဲ့လူငယ်တယောက်ကလိုင်စင်အသိန်းခံလိုက်ရတဲ့အတွက်လက်ရှိအခက်အခဲတွေကို VOA ကိုအခုလိုပြောပါတယ်
။ကိုမြန်ထန်းဒီလော့ဘရီဘာမျိုးလုံးလုံးတွေဟာမျိုးရှိတယ်ပေါ့။ဟိုအမျိုးအရင်တော့လူမျိုးစာကြီးဒီလူတွေတချို့သူတကယ်ရုံးနေကျွန်တော်တို့ကလုံးလုံးပြရတော့ပူပူအဲ့လိုချင်နေလို့ရှိသွားတယ်ပေါ့ဒီခုနောက်ပိုင်းမှာ။ကိုကကိုလည်းဟိုအမျိုးဒီတူတူတိတ်တိတ်ပေါ့လေလက်ထမ်းကြီးလက်ထမ်းကြီးတော့လည်းလုံးတဲ့ဟာမျိုးပဲလုံးပြတော့တယ်ကိုကဟိုအမျိုးကိုဖြစ်ပေါ်နေတဲ့အကျက်တွေကလာမှာဟိုအမျိုးဒီတခြားတော့ပြကြတယ်နဲ့ဆက်မတွေ့လာအောင်ဟိုထင်အောင်ထင်အောင်ဖြစ်သွားအောင်ကိုကဟိုအမျိုးအကွေတန်းနေတဲ့ဝန်ဆိုင်မလုပ်ချက်တော့ဘူးလေနော်တဖက်မှာလည်းကျွန်တော်တို့ဒီဒီလုပ်ငန်းလေးလုပ်ဖို့အတွက်ခါကျတော့ကျွန်တော်ရန်ပုံငွေတွေရတယ်အဲထိုက်ချောက်လို့ဟာတယ်ဆိုတော့ဒီနောက်ပိုင်းမှာတော့ဒီဒီစိုက်တန်းပြင်နေလေးတွေတော့ကျွန်တော်ရန်ပုံငွေတွေကချက်ကျလာတယ်အဲ့လိုပြီးတော့ကျွန်တော်တို့ကြောင်းပါတယ်ခါတိုင်းနဲ့အရင်ကတည်းကလုပ်လဲစမ်းနေရှိတယ်ဒီလုပ်ငန်းတွေအားလို့ကျွန်တော်တို့ဒါဟိုအော်နာမည်ကလာမှာဆက်လုပ်ရမယ်တတိပုံနဲ့တန်ကြိုးမှလုပ်ရမယ်ဆိုတဲ့စိတ်ကြီးတော့ပုံလို့ရှိကြတယ
်စစ်အာဏာသိမ်းမှုကြောင့်နှုတ်နယ်တဲ့မြန်မာဒီမိုကရေစီရေးသမဂ္ဂတဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေလည်းလမ်းကြောင်းပြောင်းကုန်တယ်လို့စောင့်ကြည့်လေ့လာသူတွေကထောက်ပြပါတယ်တဘာဝပဝန်းကျင်အရေးဦးဆောင်လှုပ်ရှားသူအတော်များများမှလည်းစစ်တပ်ရဲ့အဖမ်းဆီးကလွတ်အောင်ရှောင်တိန်နေကြရတာပါတဘာဝပဝန်းကျင်အရေးဆော့ဩရာတွေအွန်လိုင်းလှုပ်ရှားမှုတွေလည်းပျောက်ကွယ်ကုန်ပါတယ်ဒါပေမဲ့လည်းသူနီသူဟန်နဲ့လှုပ်ကန်နေသူတွေလည်းရှိတယ်လို့သူတေတီဦးဝင်းမျိုးသူကပြောပါတယ်
။သဘာဝ ဆိုင်ရာကျွန်တော်တို့တရားမျှတမှုအပဝင်ဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု climate justice environmental justice ကအင်မတန်ရေးကြီးပါတယ်တော့အင်မတန်ရေးကြီးတဲ့ဒီကောင်ကိုထိန်းသိမ်းဆောင်ရွက်ဖို့ဆိုတာကျွန်တော်ပြောနေတယ်ပဝင်ရေးရာစီမံခန့်ခွဲမှုပေါ့နော် environmental governance ပေါ့နော်ဒါအုပ်ချုပ်မှုကောင်းဖို့လိုပါတယ်ရောဂါမနဲ့ကောင်းဖို့လို့စားတက်ဆိုင်ရာဖွဲ့စည်းနိုင်ငံရေးဖွဲ့စည်းလူမှုဖွဲ့စည်းစီဝါရေးဖွဲ့စည်းဖွဲ့စည်းပေါင်းပေါင်းစုံကနေပြီးတော့ဒါကျွန်တော်တို့ကပို့ရင်လည်းပို့ရင်မြင်လာမှုနဲ့ဆောင်ရွက်ပြီးတာဝန်ယူတာကိုခံမှုကိုဖော်ဆောင်နိုင်မှဖြစ်တဲ့ကိစ္စလေအဲ့တော့ခုနေမှာတော့အဲ့လိုတာဝန်ယူတာကိုခံမှုကိုဖော်ဆောင်တော့မို့ပါလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေကတော့အကန့်အသတ်ကာလတွေဖြစ်တဲ့အတွက်အရင်ကတော့မဖော်ဆောင်နိုင်ဘူးပေါ့တိုးတော်လေးပဲကျွန်တော်ဆိုလိုတာကပဝင်းညေးရမှာမြို့ပြရေးရေးမြို့ပြနဲ့ဆိုင်တဲ့ပဝင်းညေးရပြဿနာတွေရှိတယ်။နောက်ကျွန်တော်တို့ကျေးလက်နဲ့ဆိုင်တဲ့ပြဿနာတွေရှိတယ်။ပေါ်တော့ကျေးလက်မှာကတော့အစောအပြုလို့တက်ဆိုင်ရာရေးမီတော်တောင်ကြီးထိန်းသိမ်းရေးကိုကတော့ကျွန်တော်အစောအပြုလို့ပေါ့နော်လုံနိုင်တဲ့လူကတော့လုံနိုင်ဒီလောက်လေးတွေတော့ကြိုးစားအမှန်ပန်းစားနေပေါ့ကဲလုံခွင့်ရှိတဲ့လောက်လုံနေကြတဲ့လေးတော့ကျွန်တော်တွေ့မိတယ်။တိုးတော်မြို့ပြမှာတော့အစောအပြုလို့ပေါ့နော်ရေးညင်ညမ်းတာလေတို့ညင်ညမ်းတာအစောအပြုလို့အမိုက်ပေါ့ဗျာပလတ်စစ်အဲ့လိုမျိုးလူငယ်တွေအများကြီးပြီးခဲ့တဲ့ဒီခါနေကအများကြီးပေါ်လာတယ်ပေါ့နော်အားရစရာပဲတကယ်ကိုသူတို့ကတော့ဒီချိန်မှာတော့လုံလို့မရတော့ဘူးလေလုံလို့မရတော့အဲ့လိုအတူတစ်မျိုးနဲ့တော့သူတို့ကတော့အဲစောင့်ကြည့်နေတဲ့သဘောတော့ရှိတာပေါ့လို့
ဥရယာသည်ပြောင်းလဲဖောက်ပြန်မှုဖြစ်စေတဲ့တွင်ထွက်လောင်စာနေရာမှာအစာထိုးနိုင်မဲ့ပြန်ပြေးမြဲတန့်ရှင်းစွာရင်ထုတ်လို့ရကဏ္ဍတွေလဲစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်ထားပြီးတော့ဒီကဏ္ဍမှာရင်းနှီးမြုပ်နှံမှုဆန္ဒရှိကြတဲ့သူတွေလဲနှောက်တွန့်ကုန်ပါလေသူတေတီဦးဝင်းမျိုးသူကတော့အခက်အခဲတွေကြာကတဘာဝပဝန်ကြီးအေးလှုပ်ကြိုင်နေကြတဲ့မြန်မာလူငယ်လူရွယ်တွေကိုအခုလိုစကားပါပါတယ
်ကျွန်တော်တို့ကပဝန်ကြီးအေးနဲ့ကျွန်တော်တို့ကဆောင်းပြောတဲ့ဒီဟိုလူခွင့်ရေးဆိုတာလည်းဆက်ဆက်နေရပဲဗျာပဝန်ကြီးခွင့်ရေးကိုလည်းလူခွင့်ရေးပဲဟိုအဲ့တော့လူခွင့်ရေးကိုလှုပ်လိုက်တဲ့သူတိုင်းကလည်းပဝန်ကြီးခွင့်ရေးကိုကာဝယ်ဆောင်ရှင်လာနေခါတဲ့တူတွေကိုပါပြီးတော့တွားကြတာဖြစ်တဲ့အတွက်အခက်အခဲတွေလာလူခွင့်ရေးဆိုလဲခက်ခဲနေအများကြီးကြုံတာပဲတိုးတော်လေလူငယ်တွေကမကြောက်မရွံ့ပေါ့နော်ခေတ်ဆက်ဆက်တန်းနိုင်များသူတို့ရဲ့နော်ဖြစ်ဖြစ်လိုက်တာတွေကိုဆောင်ရွက်တာတွေရှိတယ်အခုလဲဒါကိုရှိတယ်ဆိုတော့ဥစားပေးမှုရတော့ဒါဘဝဉင်ဆိုင်ရာကနောက်ပိုင်းမှာခဏကြံနေကောင်းကြံနေတယ်တိုးတော်လေဒါလေးတွေကိုတန်းနိုင်များတွဲလုံကြပါလုံနေတော့လုံကြပါဆိုရင်တော့လေကျွန်တော်တို့ဟလာဘဝဉင်ပျက်စီးနေတာတောင်မှပေါ့ဗျာဆူဆူဝါဝါမပျက်စီးပဲနဲ့ပြန်လဲကျွန်တော်တို့ဟိုရှင်းတန်းနိုင်စွမ်းရှိမယ်ဒါအင်္ဂလိပ်လိုပြောရင်တော့ resilient ပေါ့ဗျာပြန်လည်နှုတ်ထနိုင်စွမ်းရှိမယ်အနေထားကိုရှိပါမယ်နောက်မဆိုလုံးဝပြုံးပြီးသွားရင်ဟိုပြန်လည်ကျွန်တော်တို့ဒါထူထောင်နိုင်ဖို့ရောက်ကိုခက်ခဲသွားတဲ့အခြေအနေဆိုကျွန်တော်တို့ဟိုဘလို့ပဲဒီဘက်ကဟလာနိုင်ငံရေးအခြေအနေကောင်းစေအောင်တော့ပတ်ဝန်းကျင်အခြေအနေမကောင်းတော့ဘူးဆိုရင်ပြန်ဟိုဘလို့မှထူထောင်လို့မရတော့ဘူးပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ပျက်စီးသွားတဲ့ civilization နဲ့လူဟိုလူပေါင်းအဖွဲ့အစည်းတွေသမိုင်းမှာလည်းအများကြီးရှိခဲ့တာပေါ့နော်ပဝင်းရှင်ပြတ်သွားတဲ့တော့ဘလို့မှဒီမျိုးပြားကြီးရဆက်မရှိပဲနဲ့ပျောက်ဆုံးသွားတဲ့နိုင်ငံတွေရှိခဲ့ဘူးတာပေါ့ဒါလေးတွေကိုသတိချက်ပြီးတော့ခက်ခဲနေတာမှန်တော့လည်းပဲလုံနေတော့လောက်ပါတော့ကျွန်တော်ကတော့အလိုတော့လူငယ်တွေကိုပြဝင်ချင်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းလာမယ်ဆိုရင်တော့လူငယ်ကောင်းဆောင်တွေအနေနဲ့တရားမျှတမှုတာဝန်ခံမှုနဲ့ငြိမ်းချမ်းရေးကိုသာမကတဘာဝပဝန်ကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရင်းနဲ့ climate justice ဆိုတဲ့တဘာဝပဝန်ကျင်ဆိုင်ရာတရားမျှတမှုရရှိရေးကိစ္စကိုပါလှုပ်ကန်ကြလိမ့်မယ်လို့တဘာဝပဝန်ကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်